မင်္ဂလာပါခင်ဗျာ RFA ပေးစာခဏကနေနှုတ်ခွန်းဆက်လိုက်ပါတယ်ကျွန်တော်ကတော့ထက်အာကာပ
ါကျမဇာနီထွန်းပ
ါပထမဆုံးပေးစာကတော့ရန်ကုန်တိုင်းဒေတာကြီးကအောင်ဆွေဆိုတဲ့ Facebook account ကနေ RFA message box ကိုပေးပို့ထားတာဖြစ်ပါတယ်ရန်ကုန်တိုင်းဒေတာကြီးကတာဝန်ရှိသူတွေသိရှိအောင်ပေးစာကနေပေးပို့လိုက်ပါတယ်ဆိုပြီးအစချီပြီးရေးသားထားပါတယ်အိတ်စိတ်မျိုးနဲ့မရန်ကုန်မြို့နယ်တွေမှာခိုးမှုလူရဲမှုတွေဟာနေကင်းကြောက်တောင်ကြီးမှာဖြစ်နေသလိုအိတ်ဖောက်ထွင်းခိုးယူမှုတွေဟာလည်းမကြာခဏဖြစ်နေပါတယ်တဲ့အဲ့ဒီလိုဖြစ်နေတာကိုရဲများအုပ်ချုပ်ရေးမှူးများကိုတရင်ပေးတိုင်ကြားတော့လဲတဲခံများကိုဖမ်းဆီးနိုင်ခြင်းမရှိပဲကိုစိုးလူရဲများဟာပုံမူဆုံးွားလာပါတယ်တဲ့အဲ့ဒီဖြစ်စဉ်တွေရဲ့အရင်းမြစ်ကဆယ်မှုရိုင်းဦးများကိုတိုင်လောင်ကစားတိုင်လုံနေခြင်းအခြားလောင်ကစားတိုင်များတွေစီကရဲနဲ့ပေါင်းပြီးလိုင်းကျေးယူခြင်း KTB ဘန်းပြမူရီဆရာရောင်းချနေသူတွေစီကလိုင်းကျေးယူခြင်းအကောက်ွယ်ပေးခြင်းများပြုလုပ်နေလို့ပါတဲ့တခိုးကိုတပြေတာကုန်းဖုံးဝင်ကြောင်းနဲ့ဝင်ပြေးလို့ပြည်သူကဖမ်းပြီးလို့ရဲကိုဖုံးဆက်ခေါ်ရဲလဲအပ်တော့ရဲကမိုးလင်းတော့ထပြေးသွားပြီလို့ပြောပါတယ်တဲ့ဒီလိုဥရိမက်ဆူဆူဝါဝလူရက်တွေကြောင့်တရားဥပဒေစိုးမိုးမှုအလွန်ကိုအားနည်းနေတဲ့အတွက်ပြည်သူတွေဟာဘယ်နေ့ငားရင်အလှဲငားအလှဲရောက်လာမလဲဆိုတာစိုးရိမ်နေရပါတယ်တဲ့ RFA ဆိုပြီးပေးပို့လာတာဖြစ်ပါတယ်ခင်ဗျာ
ဒီစားကတော့ RFA ပေးစာပြန်စာကဏ္ဍအတွက်ဖုန်းနဲ့ဆက်သွယ်ပြောချထားတာဖြစ်ပါတယ်တောင်းလပမြို့နယ်15ရက်ွက်ပါရမီလန်းနဲ့တန်သူမာလန်းတောင်ဘေးလီဒဒနာမှာရှိတဲ့လူနေအိမ်ဆိုင်ခန်း24ခန်းကနေထိုင်သူတွေရဲ့အခက်ခဲပါတယ်1990-91ခုနှစ်တုန်းကတန်သူမာလန်စီမံကိန်းနဲ့မလွတ်တဲ့သူတွေကိုထောက်လန်းရေး26တက်ကနေရာဖယ်ပြီးအခုနေရာမှာအစားထိုးနေထိုင်ခွင့်ပေးထားတာပါတဲ့ဒါကိုပြီးခဲ့တဲ့2010မှာဖယ်ခိုင်းပြီး2018ခုနှစ်မှာချန်စီယိုလာခတ်ခဲ့ပါတဲ့အဲ့ဒီချန်စီယိုတွေဟာလူသွားလန်းမလွတ်လို့ဖယ်လိုက်တဲ့အခါတောင်ကြပါမြို့နယ်တရားရုံးမှာတရားစွဲဆိုခံရတဲ့အချိန်မှာပဲ15ရက်အတွင်းဖယ်ရှားပေးဖို့ဒုတိယပုံမှုကြီးတက်နိုင်ဦးစီးအရာရှိပထမတန်းစစ်ထောက်ချုပ်ရန်ကုန်တိုင်းစစ်ဌာနချုပ်ရဲ့လက်မှတ်နဲ့ဧပြီ17ရက်မှာ notice စာတစ်စောင်ရောက်လာလို့ RFA ရဲ့ပေးစာကဏ္ဍကနေတဆင့်တက်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုသိအောင်ပြောချင်လို့ပါတဲ့အဲ့ဒီဆိုင်ကန်24ခန်းမှာနေထိုင်သူတယောက်ဖြစ်တဲ့မဆန်းဆန်းဝင်းက RFA ပေးစာကနေတဆင့်အခုလိုပြောလိုက်ပါတယ်
သူတို့ပိုင်နေဆိုရင်တော့မှအခုချမှတ်တယ်မြေမူဝါဒသုံးချက်နဲ့အညီလည်းမကိုက်ဘူးအခုသူတို့ကမမတို့တရားရုံးမှာဆိုလို့ရှိရင်တဲ့ဤလုံချုံကြီးရလို့ပြောတယ်ဒါပေမဲ့တဲ့ဤလုံချုံကြီးကခိုက်90အကွာမှာဆိုရင်တော့မှလွတ်ခင်းတယ်လေအခုဆိုရင်မမတို့ကခိုက်100ကျော်အကွာမှာရှိတဲ့ပြင်ချောင်းလဲချတယ်ပြီးတော့အုတ်ချုပ်ရေးပိုင်းတွေပါပြောရှင်နေဆိုရင်လည်းမမတို့မြေပြင်နေထားကိုလာရောက်စစ်ဆေးပေးစီခြင်းတယ်မမတို့စားတယ်တင်တယ်တင်တာလည်းအလကားပဲပြန်စားလာလာတယ်ဘာမှလာရောက်စစ်ဆေးမှုမရှိဘူးအခုလက်ရှိတဲ့တရားရုံးမှာရင်ဆိုင်နေရတာကိုသူတို့ကဒါဥပဒေကြောင်းအရာရောမလုပ်ပဲနဲ့ကိုပေါ့နော် notice စာရေးလာပြီ
းနောက်ထပ်စာတစ်စောင်ကတော့ရခိုင်ပြည်နယ်စစ်တွေမြို့ကနေ RFA message box ကိုမောင်းတစင်းဆိုတဲ့အကောက်ကနေပေးပို့လာတာဖြစ်ပါတယ်ကျွန်တော်နာမည်ကစောစောပါကိုကြီးတောင်းချင်လို့ပါတဲ့သူစာထဲမှာစာရေးထားတာကတော့သူက2018ခုနှစ်ကတက္ကသိုလ်ဝန်ထမ်းအောင်မြင်ခဲ့သူတဦးပါတဲ့သူအခုထိမေဂျာစာရွက်မရသေးလို့ပါတဲ့နေ့တိုင်းဒီဇင်ဘာလကုန်ဆိုမေဂျာဆာဝက်ထုတ်ပေးနေကြပါတယ်မေဂျာဆာဝက်ထုတ်ပေးချိန်ကျော်သွားပြီမဲ့အခုထိသူမရသေးလို့ပါတဲ့အဲအကြောင်းသူ့ခက်ခဲကိုတက်ဆိုင်ရာဌာနတွေကသိရှိအောင် RFA ကနေတဆင့်တင်ပြပေးပါဆိုပြီးပေးပို့လာတာဖြစ်ပါတယ
်နောက်ထပ်ပေးပို့လာတဲ့စာကတော့ပြီးခဲ့တဲ့အပတ်တွေကရခိုင်ပြည်နယ်ကမြအုပ်ဒေသခံတွေစိုးရင်ပူပန်ပြီးပေးပို့နေကြစာတစောင်လေးဖြစ်ပါတယ်အဲ့ဒီစာကတော့အခုဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်ပြီးပေးပို့လာတာဖြစ်ပါတယ်ရခိုင်ပြည်နယ်မြအုပ်မြို့မှာတက်မတော်နဲ့ရခိုင်တက်မတော်အေအေတို့တိုက်ပွဲဖြစ်ပွားနေတာကိုမြင်တွေ့နေရပါတယ်။အဲ့ဒီတိုက်ပွဲတွေကြောင့်မြောက်ဦးကဇေဒီပထိုးတွေထိခိုက်ပါတယ်တဲ့။အဲ့ဒီလိုတိုက်ပွဲဖြစ်တဲ့နေရာမှာဇေဒီပထိုးတွေကိုမထိခိုက်စေဖို့တောင်းပန်ပါတယ်တဲ့။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကိုရပ်တန့်ပေးဖို့တောင်းပန်ပါတယ်။မြမတက်မတော်ကရခိုင်တက်မတော်ပါတည်အောင် RFA ကနေတဆင့်ပေးပို့လိုက်ရတာပါတယ်ရှင
်နောက်ထပ်တပုတ်ကတော့တက်ကဆွန့်လိုက်တဲ့မြေတွေကိုရန်ကုန်တိုင်းအစိုးရကရောကြီးပေးဖို့စီစဉ်နေတာနဲ့ပတ်သက်ပြီး RFA Facebook message ကိုအွန်လိုင်းတန်းဆိုတဲ့ Facebook account ကနေပေးပို့လာတာဖြစ်ပါတယ်။သူကြီးသားထားတာကတော့နိုင်ငံသားအများစုအတွက်အကျိုးရှိတဲ့စီမံကိန်းတွေကိုကန့်ကွက်နေတာဟာပြည်သူကိုမျက်နှာကွယ်ထားရောက်ပါတယ်ဆိုပြီးပေးပို့လာတာဖြစ်ပါတယ်ခင်ဗျာ
။ဒီတစ်ပတ်ပေးစာကဏ္ဍကတော့ဒီလောက်ပါပဲ။နောက်တစ်ပတ်မှလည်းပေးပို့လာတဲ့စာတွေကိုတင်ပြပေးမှာမို့စောင့်မျှော်နားဆင်နိုင်ပါလိမ့်ရှင်။